မျိုးသားလွတ်တော်ကိုယ်စားလှယ်ဦးမန်းအောင်တင်မြင့်ကလွတ်တော်ကိုယ်စားလှယ်တွေတဲခုနိုင်မဲ့အင်အားအဆောက်အုံကိုလာမယ့်2016နှစ်စံပိုင်းကာလမတိုင်မီအပြည့်တိဆောက်ပေးဖို့တိုက်တွန်းကြောင်းအဆိုကိုပြည်ထောင်စုလွှတ်တော်မှမနေ့ကတင်သွင်းခဲ့တာဖြစ်ပါတယ်။အဲ့ဒီအဆိုနဲ့ပတ်သက်ပြီးဗန္ဒာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဝင်းရှိန်ကဖြေကြားရမှာလွတ်တော်ကိုယ်စားလှယ်တွေအစည်းအဝေးတက်ရောက်နေချိန်မှာတဲခုနေထိုင်တဲ့အသုံးစရိတ်အတွက်ဥပဒေပြဋ္ဌာန်းပြီးခံစား권ပေးထားပြီးဖြစ်ကြောင်းနဲ့အစိုးရအနေနဲ့တဲခုဆောင်တွေကိုစောက်လုပ်ပေးဖို့ပြဋ္ဌာန်းထားတဲ့ဥပဒေမရှိကြောင်းဖြေကြားခဲ့ပါတယ်။ဒါအပြင်လွတ်တော်ကိုယ်စားလှယ်တွေဟာနိုင်ငံရေးပါတီလုပ်ငန်းတွေကိုနိုင်ငံပိုင်အဆောက်အုံတွေမှာဆောင်ရွက်ခွင့်မရှိကြောင်းနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေမှာတားမြစ်ထားကြောင်းဖြေကြားခဲ့တာဖြစ်ပါတယ်။အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကလွှတ်တော်အဆောက်အုံထဲမှာကိုယ်စားလှယ်တွေသွင်းပြီးပြောဆိုနေကြတာဟာနိုင်ငံရေးကိစ္စလွတ်ဆောင်နေတာဖြစ်တယ်လို့ပြည်ထောင်စုလွှတ်တော်မှမနေ့ကဆွေးနွေးခဲ့ပါတယ်
။ကျွန်တော်တို့နိုင်ငံရဲ့ထိတ်ဆုံးနိုင်ငံရေးကိုဆွေးနွေးနေဒီလွှတ်တော်ခန့်မှဒါဘရုအဆောက်အစိုးရပိုင်အဆောက်အုံလို့ကျွန်တော်တို့ပြောရင်ခဏတော့ကအစိုးရအဆောက်အုံမှာနိုင်ငံရေးဆွေးနွေးတယ်လို့ပြောရင်ဒါကျွန်တော်တို့မှားတယ်။မှားတာစဉ်းစားတကယ်လို့လွတ်တော်ကိုယ်စားလှယ်တွေနေဖို့အတွက်ဆောက်တဲ့အဆောက်အုံကအစိုးရကဆောက်တယ်အစိုးရပဲဖြစ်တယ်နိုင်ငံရေးဆွေးနွေးလို့မရဘူးအစည်းအဝေးလုပ်လို့မရဘူးဆိုရင်လည်းမှန်ပါမလားတကယ်လို့လွတ်တော်ရဲ့အဆောက်အုံပါရဝုံအတွင်းလွတ်တော်ရဲ့အဝန်အဝိုင်းအတွင်းလွတ်တော်ကိုယ်စားလှယ်များနေထိုင်တဲ့နေရာအတွင်းနိုင်ငံရေးဆွေးနွေးလို့မရဘူးဆိုဒီလွတ်တော်ကိုယ်စားလှယ်တွေဘာလုပ်နေလဲဒီနေ့
အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကလည်းဘိုးရှုကန်သဘင်အခမ်းအနားကိုငွေကြေးအမြောက်များအကုန်ကျခံပြီးစောက်လုတ်ခဲ့တာနဲ့နှိုင်းရှင်ပြီးသွေးနွေးခဲ့ပါလေ
။ဘိုးရှုခံတပင်ကြီးကိုလုတ်တဲ့ခါမှာအထူးရမငွေက6ဘီလီယံလောက်သုံးပါတယ်။အင်မတန်ဆင်ကျင်စရာကဏ္ဍတွေဖြစ်ပါတယ်။လွတ်တော်အခင်းကျင်းကိုလာတဲ့ခါမှာလွတ်တော်အမတ်တွေကိုဒီမှာသုံးခဲ့တာရှိပါတယ်။မိကာမတ်တလွတ်တော်မသုံးပါနဲ့လို့တားမြစ်တဲ့ခါမှာမိကာမတ်တလွတ်တော်ကြီးမဖြစ်အောင်ကျွန်တော်တို့တွေဆွေးနွေးကြပါတယ
်။ဒါအပြင်လွတ်တော်ကိုယ်စားလှယ်တွေဟာစီပင်အိပ်သာမှနေထိုင်ရတာနေရာထိုင်ခင်းအခက်အခဲရှိတာကိုတင်ပြသွေးနွေးခဲ့ကြပါလေ။အဲ့ဒီအစုံနဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဦးဝင်းရှင်ရဲ့ဖြေကြားမှုအပေါ်ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းကလွှတ်တော်ကိုယ်စားလှယ်တွေကိုမနေ့ကတောင်းပန်ခဲ့ပါတယ်
။အဲ့ကျွန်တော်လွှတ်တော်ကိုယ်လည်းများကိုကျွန်တော်တောင်းပန်ပါတယ်။လွှတ်တော်ကိုယ်လည်းဟာလွှတ်တော်ကိုယ်လည်းအခွင့်အရေးရှိရ။လွှတ်တော်ကိုယ်လည်းများတဲခိုတဲ့နေရာသည်နိုင်ငံပိုင်အဆောက်အုံဖြစ်တယ်။ဒါကြောင့်မလို့နိုင်ငံရေးကိစ္စနဲ့ပါတီကိစ္စနဲ့ဒီမှာဆွေးနွေးလို့မတင်ဘူး။ဆူလာတဲ့အခါမှာလွတ်တော်ကိုယ်လေတွေကနိုင်ငံရေးသမားတွေလေနိုင်ငံရေးလောက်တာလေနိုင်ငံရေးကိစ္စကိုသူ့ပါတီကိစ္စရောအခြားနိုင်ငံကိစ္စရောလောက်ကြမှာပေါ့
ဝင်ကြီးဝင်းစင်ရဲ့ဖြေကြားမှုဟာလွတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီရဲ့လုပ်ငန်းတာဝန်တွေကိုအသီးမှတ်မပြုတဲ့သဘောတက်ရောက်နေတယ်လို့ဝေဖန်ကြပါလေလွတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကလည်းအစိုးရဟာပါတီနိုင်ငံရေးကိုချုံးနှိမ်ထားတာဖြစ်တယ်လို့ဝေဖန်ပြောဆိုခဲ့ပါလေ
ဒီပါတီနိုင်ငံရေးလို့အမျိုးသားနိုင်ငံရေးလို့ဆိုတဲ့ပုံစံမျိုးနဲ့ပါတီနိုင်ငံရေးလို့လို့အစိုးရဆောက်မှမလုပ်ရဘူးဆိုတဲ့ဟာတကယ်ဆိုရင်အကြောင်းပြချက်ခံလို့အချိုးညီတဲ့ဝေဖန်သုံးသပ်ချက်မဟုတ်ဘူးအဲ့ဒီပြင်ပုံဆိုးတာကငါတို့လွတ်တော်ထဲမှာတက်နေကြတဲ့လွတ်တော်ကိုယ်စားလှယ်တွေဟာပြည်တော်စုအစဉ်ပုဂ္ဂိုလ်တွေဖြစ်ပြီးတော့သူတို့ကပါတီအစုံကလာကြတယ်တနင်္ဂနွေလို့အရေးကြီးတဲ့ကိစ္စလို့ဆိုရင်တဦးချင်းတဦးချင်းရဲ့သဘောဆန္ဒတွေအပြင်အခါအားလို့ဆိုမှာပါတီရဲ့အခြေခံမှုတွေနဲ့ညှိနှိုင်းပြီးတော့တိုင်ပင်ရတာရှိတယ်။အဲ့လိုတိုင်ပင်ရတဲ့ကိစ္စရမျိုးကိုပါတီနိုင်ငံရေးလုပ်တယ်။ဒါကြောင့်မလို့အစိုးရရဲ့ဆောင်ဖြစ်တဲ့အခုလိုတဲခွေရေးသားတွေမှာပြောလို့မရဘူးဆိုတဲ့အခြေအနေမျိုးဟာမှန်ကန်တဲ့အမြင်မဟုတ်တဲ့အပြင်ရှိနေတဲ့အခြေအနေမှမှန်ကန်ငယ်မတုံ့တပ်ဘူးလို့ဒီဘက်တုံ့တပ်နေတာ
။အမျိုးသားလွတ်တော်ကိုယ်စားလှယ်ဦးစိုးအောင်ကျော်နိုင်ကအစိုးရဟာဥပဒေပြုမှန်နိုင်ကိုအတိအမှန်မပြုတာထင်ရှားနေတယ်လို့သူ့အမြင်ကိုပြောပါလေ
ဒီအုတ်ချုပ်ရေးမှန်းနိုင်အနေနဲ့ဥပဒေပြုတ်ရေးမှန်းနိုင်ရည်ဒီဘလို့မှအရာအောင်မစွဲရင်တဲ့ပုံစံမျိုးလေးကိုလို့တုံ့တက်မိ။ဒါကြလို့ဆိုရင်လွတ်တော်ကိုယ်စားလှယ်တွေဒီနိုင်ငံပါတီနဲ့လာတာကျွန်တော်တို့တိုင်းသားပါတီတွေဆိုရင်စီပွဲအရေးတော်အများပြည်သူဥဒုခုသွားလာပြောက်တော့ငါတဲတဲ့နေရာကိုကျွန်တော်ကိုယ်စားလှယ်တွေထားတာအဲ့ဒီတွေ့တဲ့နေရာလေးကိုကိုယ်စားလှယ်နဲ့တက်ကြတဲ့နေရာလေးနိုင်ငံတော်အစိုးရတွေဆောင်ရွက်ပေးဖို့အဲ့ဒီလေကျွန်တော်ပြချင်းနေတဲ့နေထိုင်စားသောက်စိတ်ကိုပြန်လှုပ်ယူပြီးတော့တင်ပြတဲ့ကိစ္စကိုဒီဟာကိုယ်စားလှယ်ကသူတောင်းသီးပါပါတီနဲ့လို့ရဆိုတော့ဘယ်လိုမှမဖြစ်သင့်မဖြစ်တယ်မပြောသင့်မပြောအဒီသဘောတရားကိုကဒီအစိုးရဖွဲ့ဒီဝင်ကြီးတွေကနားမလည်ဘူးလို့ပဲသုံးသပ်မိပါတယ
်ပြီးကြတဲ့နှစ်ကလွတ်တော်ကိုယ်စားလှယ်အင်အားဆောက်လုပ်ပေးဖို့အတွက်အသုံးသိဖြစ်တဲ့19ဘီလီယံချထားပေးပြီးဖြစ်တယ်လို့သိရပါတယ်အဲ့ဒီငွေကြေးကိုငြိမ်းချမ်းရေးအတွက်အသုံးပြုဖို့လိုအပ်တာကြောင့်အစိုးရအဖွဲ့ကပြန်လည်တောင်းခံခဲ့တယ်လို့လည်းပြည်တော်သူလွတ်တော်နာယကသူရဦးရွှေမန်းကပြောခဲ့ပါတယ်အဲ့ဒီအစိုးရဥပဒေနဲ့မကိုက်ညီကြောင်းအစိုးရကတင်ပြခဲ့တဲ့အတွက်ဆက်လက်ဆွေးနွေးခြင်းမပြုဘဲရပ်ဆိုင်းခဲ့တာဖြစ်ပါတယ်လွတ်တော်ကိုယ်စားလှယ်တွေဟာ2015ခုနှစ်အထွေထွေရွေးကောက်ပွဲပြီးမှပေါ်ပေါက်လာမဲ့လွတ်တော်ကိုယ်စားလှယ်တွေရဲ့နေရာထိုင်ခင်းအဆင်ပြေဖို့အတွက်ဆွေးနွေးနေတာဖြစ်တယ်လို့ပြောကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားတိုင်းရင်းသားနိုင်ငံရေးပါတီ18ပါတီကကိုယ်စားလှယ်120ကျော်ဟာလွတ်တော်ကျင်းပနေတဲ့ကာလမှာနေပြည်တော်ကစီမင်းအိတ်အိတ်သားမှတဲခိုပြီးလွတ်တော်အစည်းအဝေးတွေကိုတက်ရောက်နေတာဖြစ်ပါတယ် ပြည်ထောင်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တွေနဲ့ပြည်내လွှတ်တော်ကိုယ်စားလှယ်တွေဟာဒီခိုင်ပြိုအဲ့အိတ်သာမှနေထိုင်ကြပါလိမ့်ခင်ဗျာ